မြန်မာနိုင်ငံရဲ့လူ့ခွင့်ရေးနဲ့ဒီမိုကရေစီပြည်ပင်ပြောင်းလဲရေးတွေဟာဆုပ်ယုပ်မှုတွေရှိလာတယ်လို့ဗြိတိန်နိုင်ငံကြားရေးနဲ့တနသာယာရေးရာဝန်ကြီးကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာပြောကြားလိုက်ပါတယ်။ဒါပြင်လာမယ့်နိုဝင်ဘာရွေးကောက်ပွဲဟာမြန်မာနိုင်ငံပြည်ပင်ပြောင်းလဲရေးအတွက်အရေးပါတဲ့စမ်းသပ်မှုဖြစ်တယ်လို့လည်းပြောလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပမနေ့ကကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အကြိမ်30မြောက်နှစ်ပတ်လည်ညီလာခံအတွင်းမြန်မာပါဝင်တကမ္ဘာလုံးကလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံကြားရေးနဲ့တနသာယာဝန်ကြီးဟူဂိုဆော်ယာပြောသွားတဲ့အကြောင်းကိုပြောပြချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2012ခုနှစ်ကသမရဦးသိန်းစိန်ဆိုးရတက်လာပြီးတဲ့နောက်ပိုင်းပြည်ပြောင်းပြောင်းလဲရေးတွေလှုပ်ဆောင်လာတဲ့ဆိုပေမဲ့ဒီကရက်လပိုင်းတွေအတွင်းမြန်မာနိုင်ငံရဲ့လူခွင့်ရေးနဲ့ဒီမိုကရေစီပေါ်ဆောင်ရေးအခြေအနေတွေဟာဆုံးယုံမှုတွေတွေ့လာရတယ်လို့ဗြိတိန်နိုင်ငံကြားရေးနဲ့တနသာယာရေးရာဝန်ကြီးဟူဂိုဆော်ယာကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကအကူလသမကလူခွင့်ရေးကောင်စီမှပြောလိုက်ပါတယ
် In Burma over the last 12 months democratic space has shrunk instances of sexual violence
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းဒီမိုကရေစီကျင့်စဉ်တွေဟာကျင်းမြောင်းလာခဲ့ပါတယ်ပဋိပက္ခတွေအတွင်းလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဆက်ပြီးရှိနေတယ်လို့အစိုးရကလည်းခွဲခြားဆက်ဆံမှုတွေဖြစ်လာနိုင်တဲ့ဥပဒေတွေကိုပြဋ္ဌာန်းခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းကျွန်တော်အတွက်အဆိုးဆုံးအရာတစ်ခုကတော့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ရိုဟင်ဂျာတွေပေါ်ဆက်ဆံနေတာတွေပဲဖြစ်ပါတယ
်။ဒီကဲလာပိုင်းတွေအတွင်းကငင်းပွားစရာဖြစ်နေတဲ့မျိုးသားဥပဒေကိုတမရကလက်မှတ်ရေးထိုးအတည်ပြုတာအပါအဝင်ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေကိုပေးထားတဲ့ယာယီနိုင်ငံသားကတ်ပြန်ရုပ်သိမ်းတာတွေရိုဟင်ဂျာလွတ်တော်အမတ်တွေကိုရွေးကောက်ပွဲကိုယ်စားလှယ်လောင်းအဖြစ်ကပယ်ချတာတွေရှိခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာကြာရင်ကျင်းပမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲရေးအတွက်စံသပ်မှုတစ်ခုဖြစ်တယ်လို့ဝန်ကြီးဆော်ယာကပြောပါတယ
် November's elections are a crucial test of Burma's commitment to reform. The international community will
ဒီမှာရွေးကောက်ပွဲတွေဟာမြန်မာနိုင်ငံအနေနဲ့ပြည်ပြင်ပြောင်းလဲရေးကိုဘယ်လောက်အထိလိုလားသလဲဆိုတာကိုအဓိကစမ်းသပ်တဲ့အရာဖြစ်ပါလိမ့်မယ်။ရွေးကောက်ပွဲတွေကအများလက်ခံနိုင်ဖို့အားလုံးပါဝင်ဖို့လွတ်လပ်စွာပြောဆိုနိုင်တဲ့အနေအထားတွေကိုကာကွယ်စောင့်ရှောက်ပေးရတဲ့အခြေအနေမျိုးတွေဖြစ်ဖို့အရေးကြီးပါတယ်။
ရွေးကောက်ပွဲမဲ့ဆက်စည်းရုံးမှုတွေကိုပြီးခဲ့တဲ့စက်တင်ဘာ၈ရက်နေ့ကတရားဝင်စတင်လိုက်ပြီးရပိုင်းတွင်းမှာပဲအခုလိုမျိုးဗြိတိန်နိုင်ငံရဲ့ထိပ်တန်းတာဝန်ရှိသူတဦးကအခုလိုသမဂ္ဂလူခွင့်ကောင်စီမှပြောကြားလိုက်တာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစက်တင်ဘာ၁၄ရက်နေ့ကကျင်းပခဲ့တဲ့အခုလိုသမဂ္ဂလူခွင့်ကောင်စီရဲ့နှစ်ပတ်လည်အစည်းအဝေးမှာကမ္ဘာတဝန်းကဒုက္ခသည်ရေးလူမောင်းခိုးကူးမှုလိင်ပိုင်းဆိုင်ရာကြေကျုံပြုမှုတွေနဲ့ပတ်သက်ပြီးတော့လည်းဗြိတိန်ဝန်ကြီးကပြောကြားသွားပါတယ်။ကမ္ဘာတဝန်းမှာဖြစ်နေတဲ့ဒုက္ခသည်ရေးဟာဒေသရင်းပြဿနာတသက်မဟုတ်ပဲတကမ္ဘာလုံးရင်ဆိုင်နေရတဲ့ပြဿနာဖြစ်နေတာကြောင့်တကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်သွားဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဒါ့အပြင်လူမောင်းခိုးကူးမှုကွန်ရက်တွေကိုတိုက်ဖြတ်သွားဖို့လိုအပ်ပြီးဒုက္ခသည်တွေပေါ်အမျက်ထုတ်နေတဲ့လူမောင်းခိုးကူးတဲ့သူတွေနဲ့လိမ်မိုင်းဆိုင်ရာကြေကျုံပြုမှုတွေအပေါ်ပြင်းပြထန်ထန်အရေးယူသွားဖို့ဗြိတိန်ဝန်ကြီးကလူခွင့်ရေးကောင်စီမှတင်ပြဆွေးနွေးသွားပါတယ်ခင်ဗျာ။